ီတစ်ပတ်တော့လူသားတွေဖြစ်လာဖို့အစဖြစ်တဲ့ stem cell လို့ခေါ်တဲ့ပင်မအခြေခံ cell ကိုအခုလူသားတွေရဲ့အရေးပြား cell ကနေထုတ်နိုင်တဲ့နည်းလမ်းကိုသိပ္ပံပညာရှင်တွေတွေ့ရှိပြီဆိုတာကိုပြောပြချင်ပါတယ် embryonic stem cell လို့ခေါ်တဲ့ပင်မအခြေခံ cell ဟာလူသားတွေအတွက်သိပ်ကိုအကျိုးရှိတာမို့ဒါကိုဖန်တီးနိုင်ဖို့သိပ္ပံပညာရှင်တွေကစူးစမ်းနေကြတာပါအခု cell နဲ့science လို့ခေါ်တဲ့သိပ္ပံစာဆောင်နှစ်ဆောင်မှာကမ္ဘာအရှိချမ်းတဲ့အနောက်ချမ်းကသုတေသနအဖွဲ့နှစ်ဖွဲ့ကဒီပင်မအခြေခံ cell တွေကိုလူသားတွေရဲ့အရေးပြား cell တွေကနေထုတ်နိုင်တဲ့နည်းလမ်းတွေကိုရှာတွေ့ပြီလို့ကြေညာခဲ့ပါတယ်ဂျပန်နိုင်ငံချိုတိုတက္ကသိုလ်ကရှင်ယာယာမာနာကာဦးဆောင်တဲ့အဖွဲ့က cell စာဆောင်မှာရေးသားခဲ့ပြီး American ပြည်ထောင်စု Wisconsin ပြည်နယ် Medicine တက္ကသိုလ်ကဂျုံယင်ယူနဲ့ James Thompson တို့ကတော့science စာဆောင်မှာရေးသားခဲ့ကြတာပါ pluripotent cell လို့ခေါ်တဲ့ပင်မအခြေခံ stem cell တွေရဖို့အခုအငင်းပွားနေကြတဲ့သတိသားကနေထုတ်ယူတဲ့နည်းတဲ့သူတို့တွေ့ရှိခဲ့တဲ့အရေးပြား cell တွေကိုသုံးပြီးစမ်းသပ်တာတွေကိုပဲနောက်မှသုတေသနပညာရှင်တွေကဆက်လုပ်ကြတော့မယ်လို့ Mr. Thompson ကယုံကြည်ပါတယ်အခုသူတို့ရဲ့စမ်းသပ်တွေ့ရှိချက်တွေကိုနားလည်နိုင်ဖို့ Maryland ပြည်နယ် John Hopkins ဆေးရုံကဒေါက်တာသန္တာဦးကိုမေးကြည့်ပါတယ
်ဆက်မှာ DNA တွေအကုန်လုံးအတူတူပဲလေဒါပေမဲ့စကြည့်လိုက်ခါတော့ cell တို့ differentiate တွေတချို့ကအရေးပြားလုံးမဲ့ဆိုရှင် cell ရဲ့ DNA တွေတော့ program လုပ်လိုက်တဲ့ခါကျတော့ဒီ cell ကဒီ skin server ထုတ်ဖို့တည်တော့ဒါပေမဲ့သူတို့အခုဒီတွေ့တာတဲ့ဟာကဒီ skin cell ကိုပြန်ပြီးတော့ reprogram ပြန်လုပ်တော့ skin cell က skin cell ရဲ့တွေမဟုတ်တော့ဘယ်တခြား cell မျိုးစားတွေကိုအပြင်ပြောင်းနိုင်တာပေါ့သူတို့တွေကအပြင်မှာခြေခံဆိုတော့သူတို့အနေနဲ့ကြိုက်တဲ့ cell အဖြစ်ကိုပြောင်းလို့ရတယ်အရေးပြား cell တွေကတော့ကြီးသွားလို့ရှင်အရေးပြား cell အနေနဲ့ပဲသူကတည်တယ်ဒါပေမဲ့အခုဒီသူတို့တွေ့ရှိတဲ့ဒီပညာက nego သူအရေးပြား cell ကိုပြင်မှာခြေခံ cell အနေနဲ့အပြင်ပြန်ပြောင်းနိုင်တယ်ဆိုတော့ဒီအရေးပြား cell တွေကကြိုက်တဲ့ cell မျိုးစားအဖြစ်ကိုပြန်ပြီးတော့အတွင်ပြန်ပြောင်းနိုင်တော့ဆိုလိုတာဒီcell ကသူ့မှာ genetic composition အကုန်ရှိပြီးသူ့စီကနေပြီးတော့ဘယ် cell အမျိုးအစားမဆိုဖြစ်လို့ရတယ်ဥပမာဒီ stem cell နေပြီးတော့အရေပြားလည်းဖြစ်နိုင်တယ်နှလုံးဖြစ်နိုင်တယ်အဆုတ်ဖြစ်နိုင်တယ်ကိုယ်ထဲမှာရှိတဲ့အင်္ဂါတွေအကုန်လုံးကဒီ cell တစ်ခုတည်းကနေပြီးတော့ဖြစ်လို့ရတယ်လေဟိုတော့ကတော့အဲ့လိုမျိုးဒီလူရဲ့တည်တည်သားကနေပြီးတော့ထုတ်တဲ့ခါကျတော့တကယ်လို့သူတို့นี่ปัญญามาออมเองแล้วရှင်ไอ้ดิตะเดต้าတွေကိုပြစ်ပလိုက်ရတယ်သူတွေကတော့လဲဒီလိုမျိုးလူတွေရဲ့ embryo ကိုမသုံးတင်ဘူးဆိုပြီးတော့အဲ့လိုသိပ္ပံပညာပိုင်းကလူတွေနဲ့ religious ဖြစ်တဲ့လူတွေနဲ့တော့ size sign ဖြစ်တယ်ဗောလေအခုလိုမျိုးသူရဲ့ရေပြား cell ကိုဒီ stem cell အနေနဲ့ပြန်ပြောင်းနိုင်ခဲ့လို့ရှင်တေต้าကိုဖြုံးစရာမလိုတော့ဘူ
း stem cell တွေဟာလူနာရဲ့ခန္ဓာကိုယ်အစိပ်ပိုင်းအစားထုတ်မှုတွေအတွက်လူနာရဲ့ခန္ဓာကိုယ်ကလက်မခံတဲ့ပြဿနာတွေကိုဖြည့်ရှင်းနိုင်နိုင်မယ်လို့သိပ္ပံပညာရှင်တွေကယုံကြည်ကြတာမို့အခုလို stem cells တွေကိုရဖို့စူးစမ်းနေကြတာလို့လည်းပြောပါတယ
်ဒီ stem cell ကိုရခဲ့ပြီး stem cell ကနေပြီးတော့လူကိုခန္ဓာပဲအင်္ဂါမဆိုသူတို့ကနေပြီးတော့ပြန်ပြီးတော့လုံနိုင်ခဲ့မှာပေါ့လေအဲ့လိုမျိုးလုံနိုင်ခဲ့လို့ရှိရင်အဓိကတော့ဒီလူတယောက်ကအခုဥမာကန်ဆာဘိုက်ဖြစ်လို့ transplant လုပ်ခဲ့လို့ရှိရင်ထည့်လိုက်တဲ့အင်္ဂါနဲ့ကိုယ်ရဲ့ကိုယ်တည်းကကိုယ်နဲ့မကိုက်ခဲ့လို့ရှိရင်ဒီအင်္ဂါအတစ်ကိုလူတွေက reject လုပ်တတ်တယ်ဆိုတော့တကယ်လို့ stem cell ကနေပြီးတော့အင်္ဂါတစ်ခုထုတ်နိုင်ခဲ့လို့ရှိရင်ဒီလိုမျိုးဟို rejection တွေနည်းမယ်နောက်ပြီးတော့အခု cancer research မှာဆိုလို့ရှိရင် stem cell တွေပြန်သုံးပြီးတော့ treatment ပြန်ရှာလာရှိတယ်အဓိကဘုန်းမဲရို transplant လုပ်လို့ရှိရင်အဓိကဒီဘုန်းမဲရို machine တဲ့ stem cell ကိုသူတို့ harvest လုပ်ပြီးတော့ခဲပြီးတော့အဲ့ဒီကနေပြီးတော့ဒီကိုမှာရှိတဲ့အဲ့လိုသွေးငီဦးတွေသွေးပြူဦးတွေအသစ်ပြန်ထုတ်တာပေါ့လေ
ဒေါက်တာတန်တာဦးကပြောသွားတာပါအခုတွေ့ရှိထားတဲ့ပင်မ cell ထုတ်တဲ့နည်းကိုလူသားတွေအတွက်အသုံးမပြုခင်စမ်းသပ်စစ်ဆေးဖို့အများကြီးလုပ်ရအောင်မယ်လို့လည်းပြောပါတယ်သိပ္ပံပညာရှင်တွေစိတ်ပူနေကြတဲ့အချက်ကတော့ cancer ရောဂါဖြစ်လာစေမယ့်အချက်ပဲဖြစ်ပါတယ်
အဓိကသစ္စာချင်နိုင်တာကတော့ဒီ cell တွေကသူတို့ reprogram လုပ်ထားပြီးတဲ့အခါမှာဖြစ်နိုင်ကြီးတစ်ခုကတော့သူတို့အနေနဲ့ကထပ်ပြီးတော့အသွင်ပြောင်းနေလို့ရှိကန်ဆာဖြစ်နိုင်ပါတယ်ဒါပေမဲ့ clinical trial တွေလုပ်ကြည့်တော့မှပဲသိချာသိမှာဖြစ်ပါတယ
်။ဘာပဲပြောပြောအခုတွေ့ရှိချက်ကသုတေသနလောကအတွက်ပင်မ stem cell ထုတ်နိုင်ဖို့စမ်းသပ်မှုတွေအရှိန်မြင့်ပြီးလောက်လာကြတော့မယ်အစဆိုတာကိုသတင်းကောင်းပါရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကို ဒီမှာပဲညှနာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်